SBS Radio တော်ရရှင်များရှင်အခုဆက်လက်ပြီးတော့ကလေးတွေကိုမူကြိုးចောင်းထားမလားဒါမှမဟုတ်အိမ်မှာဖွင့်ထားတဲ့ကလေးထိန်ចောင်းထားမလားဘယ်ဟာကပိုကောင်းတယ်လဲဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာကလေးမွေးပြီးလို့အလုပ်ပြန်ဝင်မဲ့မိဘတိုင်းတွေးပူတဲ့အရာတစ်ခုကတော့ကလေးကိုဘသူနဲ့ထိန်ចောင်းခိုင်းမလဲဆိုတာကိုဆုံးဖြတ်ချက်ချရတာပဲဖြစ်ပါတယ်အများအားဖြင့်တော့အကူအညီပေးနိုင်မယ့်မိသားစုဝင်တွေမရှိတဲ့လူတွေဟာသူတို့ရဲ့ကလေးကိုတနေ့ကုန်မူကြိုးចောင်းမှာထားတာတွေဒါမှမဟုတ်အိမ်မှာဖွင့်ထားတဲ့ကလေးထိန်ចောင်းမှာထားကြရပါတယ်။အဲ့ဒီတော့ကလေးထိန်ចောင်းမှာထားတာကပိုကောင်းသလားဒါမှမဟုတ်အိမ်မှာဖွင့်ထားတဲ့ကလေးထိန်ចောင်းကပိုကောင်းသလားဆိုတာကိုတင်ဆက်မှာဖြစ်ပါတယ်။ Grazili Pantaria ဟာ educator ကလေးထိန်ចောင်းမှာကလေးကိုစာသင်ကြားပေးသူeducator အနေနဲ့ရောကလေးထိန်းတဲ့နန်နီအနေနဲ့ပါ9နှစ်လောက်ကင်လာသူဖြစ်ပါတယ်။ကလေးအယောက်50ကိုလက်ခံတဲ့ကလေးထိန်းမူကြိုးចောင်းမှာအချိန်ပြည့်အလုပ်လုပ်ခဲ့ဖူးသူလည်းဖြစ်ပါတယ်။အရင်တုန်းကတော့ကလေးထိန်းចောင်းမှာအလုပ်လုပ်ဖို့ဆိုရင် certificate 3 in early childhood education and care certificate သာလိုအပ်ခဲ့ပေမဲ့အခုအခါမှာတော့တဖြည်းဖြည်းနဲ့လိုအပ်ချက်တွေများလာပြီးဒီပလိုမာအစင်လက်မှကိုင်ဆောင်မှသာအလုပ်ခေါ်တာများတယ်လို့ပြောပြပါတယ်။ Miss Pantaria ဟာနန်နီကလေးထိန်းလဲဖြစ်တာကြောင့်ကလေးတယောက်ချင်းစီကိုပြုစုစောင့်ရှောက်ရခြင်းရဲ့အကျိုးရလကိုသိပေမဲ့လည်းကလေးထိန်းကျောင်းမှာတခြားကလေးတွေနဲ့အတူတူထားတာကလည်းအကျိုးရလတွေအများကြီးရှိစေတယ်လို့သူကပြောပါတယ်။တခြားကလေးတွေနဲ့အတူကလေးထိန်းကျောင်းမှာထားတာကနေရရှိနိုင်တဲ့အကျိုးရလာတွေကတော့ပထမဆုံးအချက်ကလူမှုဆက်ဆံရေးပိုလှုပ်ရပြီးမိမိကလေးတွေကမိမိဖာသာပုံမှန်လောက်ကင်တက်လာတယ်လို့ဆိုပါတယ်။မနေ့အစောကြီးကနေညနေပိုင်းအထိကလေးကိုစောင့်ရှောက်ပေးတဲ့ကလေးထိန်းကျောင်းတွေမှာကလေးကိုထားရင်ကလေးတွေဟာတခြားလူတွေနဲ့ပါဆက်ဆံရတာကြောင့်ဆက်ဆံရေးအတတ်ပညာပိုတက်လာပြီးကိုလိုချင်တာကိုလုပ်ယူပြောဆိုတတ်တာမျိုးမိမိဖာသာစူးစမ်းလုပ်ကင်တာမျိုးပိုလုံနိုင်စွမ်းရှိတယ်လို့ဆိုပါတယ်။ဘေးပတ်ဝန်းကျင်ကြောင့်စကားအပြောအဆိုပိုတက်တာတွေဘသူကိုဖြစ်ဘလို့ကင်တွယ်ဆက်ဆံရမလဲဆိုတာတွေကိုသိလာတယ်လို့ဘယ်အတိုင်းဒါထိပဲသီးခတ်မလဲဆိုတာတွေဘယ်အရာကိုဖြစ်ကို့ဖာသာလုပ်တက်အောင်လုပ်မယ်ဆိုတဲ့စိတ်တွေဝင်စေပြီးအထွေထွေဖွံ့ဖြိုးရေးအတွက်ပိုကောင်းမွန်စေတယ်လို့ Miss Pantaria ကပြောပါတယ်။ဒုတိယအချက်ကတော့ကလေးထိန်းကျောင်းမှာစနစ်တကျပိုရှိတယ်လို့ဆိုပါတယ် Child Care Centers ကလေးအများအပြားနဲ့ကလေးထိန်းကျောင်းမှာထားတဲ့စနစ်ဟာပိုပြီးတော့စနစ်တကျရှိပါတယ်ဥပမာအဆောက်အုံပြင်ထွက်ပြီးတော့ဆော်ရမယ့်အချိန်အတွင်းထဲမှာပဲနေပြီးတော့ဆော်ရမယ့်အချိန်တွေအိတ်ချိန်စီးခံသေးခံပြောင်းတဲ့အချိန်စားချိန်တောက်ချိန်ဆိုတာတွေကိုအချိန်ပိုင်းအလိုက်လုပ်ကင်စီတာဖြစ်ပြီးဒါတွေအလုံးကိုလည်းမှတ်တမ်းထဲမှာမှတ်သားပေးထားပါတယ်ကလေးတယောက်ချင်းစီရဲ့အကြိုက်အတိုင်းအစာအစာကိုပြုပြင်ပေးတာထက်ကျန်းမာရေးနဲ့ပူညီညွတ်မဲ့အစာအသောက်တွေကိုသာဦးစားပေးကြွေးတာဖြစ်ပြီးတချို့အစာအသောက်နဲ့မသက်တဲ့ကလေးတွေအတွေ့တီးတန့်လောက်ကင်ပေးတာမျိုးတွေလည်းရှိပါတယ်။ကလေးထိန်းကျောင်းမှာကလေးကိုထားရင်စီးခံသေးခံနယ်ပီတွေကိုလည်းမိဘကပံ့ပိုးစရာမလိုပဲကလေးထိန်းကျောင်းကပဲအကုန်ကျခံပေးတာဖြစ်ပါတယ်။ Child Care Center ရဲ့အသာချက်တစ်ခုကတော့ကလေးတွေရဲ့အချက်လက်ကိုအသေးစိတ်မှတ်တမ်းတင်ပြခြင်းဖြစ်ပါတယ်။ကလေးထိန်းကျောင်းတွေမှာဆိုရင်ကလေးတွေရဲ့အပြုအမူတွေကိုအသေးစိတ်မှတ်တမ်းတင်ပြလေးရှိပါတယ်။ဥပမာမတော်တဆမှုတွေရှိခဲ့သလား၊ဖျားနာသလားဆိုတာတွေအပြင်ဘယ်အချိန်မှာအိပ်ပြီးဘယ်အချိန်မှာနိုးတယ်လဲ၊အစားကိုဘယ်လောက်စားတယ်လဲဆိုတာတွေကိုမှတ်တမ်းတင်ပြလေးရှိပါတယ်။မတော်တဆမှုတွေ၊ဖျားနာမှုမှတ်တမ်းကိုလည်းကလေးအသက်25နှစ်ပြည့်တဲ့အထိအဲ့ဒီကလေးထိန်းကျောင်းကထိန်းသိမ်းပေးရတာဖြစ်ပါတယ်။ကလေးကြည်လာတဲ့အခါမှာလိုအပ်နိုင်တာကြောင့်အဲ့ဒီကျောင်းကကလေးအသက်25နှစ်ပြည့်တဲ့အထိမှတ်တမ်းတွေကိုသိမ်းထားပေးရတာဖြစ်ပါတယ်။နောက်တစ်ခါ Child Care Center တွေမှာ Kindergarten တင်နန်းတွေရရှိနိုင်ပါတယ်။အသက်အရွယ်ရလာတဲ့ကလေးတွေအတွက် Kindergarten KG နဲ့ Preschool Program အတွက်ပြင်ဆင်ပေးတာမျိုးရှိပါတယ်။တချို့ကလေးထိန်းကျောင်းမှာဆိုရင်ကျောင်းတက်တဲ့အခါကလေးကအဆင်သင့်ဖြစ်နေအောင်ကြိုတင်သင်ကြားပေးမယ်ဆရာဆရာမတွေကိုလည်းထားပေးပြီးတော့သင်ကြားပေးတာမျိုးလုပ်လို့ရှိပါတယ်။ Miss Pantaria ရဲ့အဆိုအရကလေးထိန်းကျောင်းမှာနေခဲ့ရတဲ့ကလေးတွေဟာ ကျောင်းကြီးတက်ရမယ့်အချိန်မှာပို့ပြီးတော့အဆင်သင့်အနေထားရှိတယ်လို့ဆိုပါရယ် Child Care Center မှာနေကြတဲ့အထိုင်တဆအရွယ်တွေနေတဲ့အခန်းကနေလမ်းလျှောက်တက်တဲ့အရွယ်တွေနေတဲ့အခန်းထဲပြောင်းရတဲ့အခါရှိသလိုအဲ့ဒီကနေတစ်ဆင့် Kinder Room တွေဖြစ်တဲ့တချင်းဆိုတင်ပေးတာတွေစာရေးနည်းတွေတင်ယူရတဲ့အခန်းရောက်လာတဲ့အခါပို့ပြီးတော့အသင့်အနေထားရှိပါရယ်အဆင့်ဆင့်အတွက်ကြိုတင်ပြင်ဆင်မှုတွေရှိခဲ့လို့တကယ့်အကြောင်းကြီးကိုသွားရတဲ့အခါမှာလည်းအသည့်အနေထားရှိတာမျိုးဖြစ်စေတယ်လို့ပြောပါရယ်ဆက်လက်ပြီးတော့ Child Care Center ကလေးထိန်းအကြောင်းကကလေးတွေဟာအဆောက်အုံအပြင်ထွက်ပြီးကစားရတဲ့အချိန်ပိုများတယ်လို့ကစားနိုင်မဲ့နေရာတွေလည်းပိုပြီးတော့ကြကြဝဝစွစုံလင်းလင်းရှိလေရှိပါရယ်ကစားစရာနေရာကြဲဝန်းတဲ့အတွက်ကစားနည်းမျိုးစုံကိုပိုမိုလေ့လာကစားနိုင်တာလည်းဖြစ်ပါရယ်ရာဒီဥတုဘဲအခြေနိုင်မှာပဲရှိနေနေအပြင်ထွက်ပြီးကစားရမယ်ဆိုတာကိုကလေးထိန်းကျောင်းတွေမှာသတ်မှတ်ထားတာရှိပါတယ်အဲ့ဒါကတော့ Child Care Center မှာထားတဲ့အတွေ့ရရှိနိုင်တဲ့အကျိုးရလာတွေဖြစ်ပါတယ်အခုဆက်လက်ပြီးတော့ Family Day Care အိမ်မှာဖွင့်တဲ့ကလေးထိန်းကျောင်းထားခြင်းရဲ့အကျိုးရလာတွေကိုတင်ဆက်ပေးမှာဖြစ်ပါတယ် Daisy Days Fajordo ဟာကလေးနှစ်ယောက်ရဲ့မိခင်ဖြစ်ပြီးအရင်တုန်းကကုမ္ပဏီတွေမှာအချိန်ပြည့်အလုပ်လုပ်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာအဲ့ဒီအလုပ်ကနေထွက်ပြီး Diploma in Early Childhood Education and Care Diploma လက်မှတ်ကိုရယူခဲ့ပါတယ်။ကျောင်းပြီးသွားတဲ့အခါအိမ်မှာပဲကလေးထိန်းကျောင်းဖွင့်လိုက်ပါတယ်။ကလေးတွေကိုအိမ်မှာထားပြီးအပြင်အလုပ်ထွက်လို့ရတာမနည်းမျိုးလို့ကလေးထိန်းတဲ့အလုပ်ကိုပြောင်းလဲလုပ်ကင်ခဲ့တာလို့ပြောပြပါတယ်။အိမ်မှာကလေးထိန်းကျောင်းဖွင့်တဲ့အခါသူရဲ့အမျိုးသားကလည်းအကူအညီပေးတယ်လို့ဆိုပါတယ် Family Day Care အနေနဲ့ Child Care Center တွေမှာမပေးနိုင်တဲ့အကျိုးရလဒ်တွေရရှိစေတယ်လို့သူကအခုလိုပြောပါတယ်အဲ့ဒါတွေကတော့ကလေးထားဖို့အချိန်နဲ့ပတ်သက်လာရင်မိဘတွေအတွက်ပြုလည်ပြင်လည်ရှိသလိုပို့ပြီးတော့ဈေးနှုန်းသက်သာတယ်လို့ဆိုပါတယ် Child Care Center တွေမှာဆိုရင်တရက်စာလိုက်တွေ့ပြီးအခကျင်းငွေတောင်းခံတာဖြစ်ပါတယ်ဥပမာကလေးကိုမနေ့6နာရီကနေည6နာရီအထိထားတာဖြစ်စေဒါမှမဟုတ်ကလေးကို3နာရီပဲသွားထားတာဖြစ်စေတရက်စာအနေနဲ့တွေ့ချဲတာဖြစ်ပါတယ်အိမ်မှာဖွင့်ထားတဲ့ Family Day Care ကလေးထိန်းကျောင်းတွေကတော့တနာရီစာအလိုက်သာအခကျင်းငွေတောင်းခံတာပါဥပမာကလေးကို3နာရီပဲသွားထားရင်3နာရီစာသာပေးဆောင်ရတာဖြစ်ပြီးကလေးထိန်းခကလည်းတနာရီမှာ10ဒေါ်လာကနေ30ဒေါ်လာကြားသာရှိပါတယ်မိဘတွေကကလေးထိမ့်မဲ့လူနဲ့ကလေးထားမဲ့အချိန်ကိုညှိနှိုင်းယူပြီးတော့မနေ့ပိုင်းထားမလားကျောင်းဆင်းချိန်ထားမလားဘယ်လောက်ကြာကြာထားမလဲဆိုတာတွေကိုဆွေးနွေးညှိနှိုင်းရတာဖြစ်ပါတယ်။ဒါအပြင် Family Day Care အိမ်မှာကလေးထိမ့်ကျောင်းဖွင့်တာဟာကလေးအများကြီးလက်ခံတဲ့ Child Care Center နဲ့မတူပါဘူး။အဲ့ဒီတော့အိတ်ချိန်ကစားချိန်ဆိုတဲ့စနစ်အတိုင်းသွားစရာမလိုပဲကလေးတွေအတွက်အချိန်စရာတွေအစီအစဉ်တွေဟာပို့ပြီးတော့ပြုလေပြင်လွယ်တဲ့အနေအထားမှာရှိပါတယ်။နောက်တစ်ခါနေအိမ်မှာပဲကလေးထိန်းကျောင်းဖွင့်ထားရင်ကလေးအနေငယ်ကိုသာကြည့်ရှုရတဲ့အတွက်တူးချင်းစီရဲ့လိုအပ်ချက်ကိုပုံမဖြစ်စီပေးနိုင်ပါတယ်။မိဘတွေအနေနဲ့ကိုသားသမီးကိုဘလို့ဖြစ်စေချင်တယ်လဲဆိုတာကိုတိုင်ပင်ပြီးအကောင့်ထဲပေါ်ပေးတယ်လို့အိမ်မှာကလေးထိန်းကျောင်းဖွင့်တဲ့ Daisy Days Fajardo ကပြောပါတယ်။ဥပမာမိဘတွေကကလေးစာမဖတ်တတ်သေးလို့သင်ပေးပါABC မရေးတက်သေးလို့တင်ပေးပါဆိုရင်တင်ကြားပေးတာမျိုးတွေလုပ်ပေးတယ်လို့ရှင်းပြခဲ့ပါတယ် Family Day Care ရဲ့အားသာချက်နောက်တစ်ခုကတော့မောင်နှမတွေတခန်းထဲမှာပဲအတူတူတစ်ချိန်လုံးရှိနေနိုင်ခြင်းဖြစ်ပါတယ် Child Care Center တွေမှာဆိုရင်ကလေးကိုအရွယ်အလိုက်အတန်းတွေခွဲခြားထားတဲ့အတွက်မောင်နှမဖြစ်နေရင်လည်းတခန်းထဲအတူတူမနေရပါဘူးအိမ်မှာဖွင့်ထားတဲ့ကလေးထိန်းကျောင်းကတော့အရွယ်မတူတဲ့ကလေးအားလုံးကိုတအိမ်ထဲမှာပဲထားတာကြောင့်မောင်နှမဖြစ်ရင်လည်းတစ်ချိန်လုံးအတူတူနေထိုင်ကစားနိုင်တာဖြစ်ပါတယ်။နောက်တစ်ချက်ကတော့ Family Day Care မှာယောဂါကူးစက်မှုတွေပုံနေပါတယ်လို့ဆိုပါတယ်။ Miss Fajardo ကတော့ကလေးများရင်ယောဂါပိုးပိုးများတယ်လို့ပြောပါတယ်။ကလေးထိန်းကျောင်းတွေနဲ့ရှင်ရင်အိမ်မှာဖွင့်ထားတဲ့ကလေးထိန်းကျောင်းကကလေးရည်အတွက်ပုံနေတဲ့အတွက်ဖျားအနာကူးစက်မှုတွေပိုနေပါတယ်လို့ဆိုပါတယ်ဥပမာနာဆေးချောင်းဆိုးတဲ့ရာသီမှာကလေးတယောက်ဖျားရင်နောက်ကလေးတွေကိုလည်းကူးစက်နိုင်တဲ့အတွက်ကလေးဥယျာဉ်နေရင်တော့ကူးစက်မှုနှုန်းကလည်းပိုနေတယ်လို့ဆိုပါတယ် Family Daycare Ata Channel Kugaro, Kali at the Sennane Ueti, Jisu Sang Shang B 19 Pepare. Chaikare Center Rima Soye, Lata Uegane, Nane Uechita, Kali Rigu, Lekana Pepime, Ama Puinde, Family Daycare, Kali Tain Jaunigaro, Kali Sennane Ueti, Sang Shang Mook B 9 Mare. Dorashim Nashin. ဘလို့ပဲပြောပြောကလေးအများကြီးအတွက်ဖွင့်ထားပေးတဲ့ကလေးထိန်ကျောင်းတွေဖြစ်တဲ့ချိုက်ခဲစင်တာတွေမှာကလေးကိုထားမလားဒါမှမဟုတ်အိမ်မှာဖွင့်ထားတဲ့ဖမ်လီဒေးကဲကလေးထိန်ကျောင်းတွေမှာထားမလားဆိုတာကိုတော့မိဘတွေကဆုံးဖြတ်ရမှာဖြစ်ပါတယ်ဆုံးဖြတ်ချက်မချခင်မှာကိုယ့်ရဲ့ကလေးကိုထိန်မဲ့လူကဘလို့လူလဲဘာတွေလုပ်ပေးတယ်လဲဘလို့နီးတွေကျင့်သုံးတယ်လဲဆိုတာတွေကို
Tell us what you think. Rate this podcast on iTunes. It helps other people to find us.